တ်တမနေ့အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်16653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်16533ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်Our temperament level ကျန်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။စိတ်နဲ့ကံတာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာMias of Bacon with ya Ba
Tota shi mei sui mia shi Lu da ru atet shin yi atwet asa ahaya ko mi wae sa taw ni ja ya de so da lu dai ti ba beဒီလိုစားတော့တဲ့အခါမှာစားတော့မှုမမှန်ကန်တာတွေစားတော့မှုအချိန်မတော်တာတွေအချက်ပြုတ်မမှန်တာတွေကြောင့်ကျောင်းမကြီးကိုထိခိုက်လာလို့ယောဂဗျာတွေတိုးပါပြီးဒုက္ခဝေဒနာခံစားကြရပါတယ်။ဒါကြောင့်ကျောင်းမကြီးနဲ့ညီညွတ်အောင်ဘယ်လိုစားတော့နေထိုင်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှော်လင့်ခြင်းအတ္တမထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့သောတာရှင်များရှင်ဒီကနေ့မှာမကောင်းတဲ့အကျိုးဆက်တက်ရောက်မှုများဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးလေ့လာကြပါစို့သောတာရှင်များရှင်လက်ဖက်ရည်ကော်ဖီနဲ့အရက်တွေတောက်တဲ့အကျင့်ဟာထင်ထားတာထက်များစွာပိုပြီးဆိုးဝါးပါတယ်ဒီအကျင့်ကြောင့်ခေါင်းကိုက်တာတွေကြောက်လန့်တတ်တာတွေဖျားနာတတ်တာတွေခံစားကြရပါတယ်ဒီအရာတွေကိုမတောက်ရလို့ရှိရင်အသက်ရှင်ဖို့ခက်တယ်လို့တချို့လူတွေကထင်ကြပေမဲ့ဒီအရာတွေရဲ့ကျန်းမာရေးဆိုင်ရာဆိုးကျိုးတွေကိုသူတို့မသိကြပါဘူးပိုပြီးအန္တရာယ်ကြီးတဲ့အရာဟာအဲ့ဒီဆိုးကျိုးတွေကြောင့်တခြားယောဂါတွေကိုလည်းဖြစ်ပေါ်ခံစားစေတတ်ပါတယ်စိတ်နဲ့ဇာရိတဘိုင်းမှာဖြစ်ပေါ်တဲ့အကျိုးသက်ရောက်မှုတွေကိုကြည့်မယ်ဆိုရင်ခန္ဓာကိုယ်တစ်ခုလုံးမှာဝေဒနာဖြစ်ပေါ်စေတယ်အာယုံကြောတွေဟာဟန်ချက်မညီတော့ပါဘူးအသေးဟာမိမိရဲ့လှုပ်ရှားလှုပ်ဆောင်မှုမှာနှေးကွေးပြီးတော့ယောဂါရလာတတ်တယ်။သွေးအရည်အသွေးနဲ့လည်ပတ်မှုတွေမှာထိခိုက်မှုရှိလာပါတယ်။အသားအရည်တွေဖြူပတ်ဖြူရော်တွေဖြစ်လာတတ်တယ်။အဲ့ဒီအတိုင်းပဲစိတ်ပိုင်းဆိုင်ရာမှာလည်းပဲထိခိုက်မှုတွေရှိလာတတ်တယ်။ဒီရည်ချင်းတွေကိုတောက်ခါစမှာအုံနောက်တွေကြည်လင်နိုးကြလာပေမဲ့လည်းခဏတာအတွင်းမှာပဲအားနည်းလာပြီးတော့လှုပ်ချင်ကန့်ကျင်စိတ်တွေလျှော့ပါသွားတတ်တယ်။ကိုယ်စိတ်နဲ့ဇာရိတဘိုင်းဆိုင်ရာခွန်အားတွေပါဆုတ်ယုတ်သွားပါတယ်။အကျိုးဆက်အနေနဲ့အဲ့ဒီသူတွေဟာကြောက်လန့်တတ်တဲ့သူတွေ၊ဆုံးဖြတ်ချက်မမှန်တဲ့သူတွေ၊စိတ်ထားဟန်ချက်မညီတဲ့သူတွေဖြစ်လာတာကိုတွေ့ရှိရတယ်။သူတို့ဟာတရောတော်ပါလှုပ်တတ်တဲ့သူတွေ၊စိတ်မရှိတဲ့သူတွေ၊သူတပားရဲ့အမှားကိုပုံကြီးချဲ့ပြီးတော့အပြစ်ရှာတတ်တဲ့သူတွေမိမိအမားကိုလုံးဝမမြင်တတ်တဲ့သူတွေအဖြစ်လာကြောင်းထင်ရှားစွာတွေ့ရှိရတယ်။လက်ဖက်ရည်ကော်ဖီတောက်သုံးတဲ့သူတွေဟာလူမှုရေးဖျော်ရည်မှုတွေအတွက်တွေ့ဆုံကြတဲ့အခါမှာသူတို့ရဲ့အကျိုးသက်ရောက်မှုတွေကိုဖော်ပြလာခဲ့တယ်။မူးယစ်ထုံထိုင်းစေတဲ့အဖျော်ယမကတွေကိုကြိုက်တလောက်သုံးဆောင်ကြတဲ့လူတွေဟာသူတို့အရေးချင်းတွေရဲ့အကျိုးသက်ရောက်မှုကိုခံစားနေကြရတဲ့အချိန်မှာအာသွက်လာပြီးသူတစ်ပါးအကြောင်းမကောင်းတဲ့တွေကိုစတင်ပြောတတ်လာတယ်။စကားတွေများများပြောလာတတ်တယ်။ပောက်တက်ကြရစကားတွေကိုလည်းပြောလာတတ်တယ်။သူတစ်ပါးဒေါသထွက်စရာအကြောင်းအရာတွေကိုလည်းပြောလာတတ်တယ်။အကျဉ်းနာကင်းတဲ့ဝေဖန်ပြစ်တင်မှုတွေ ပုံကြီးချဲ့ပြီးတော့ပြောဆိုတဲ့သတင်းပို့ခြင်းတွေမနာလိုဝန်တိုစိတ်တွေကိုအဲ့ဒီမူးယစ်စေတဲ့ရမကာတွေရဲ့နိုးဆွမှုအောက်မှာသူတို့ဖွင့်ဟလာခဲ့တယ်။ဘိန်းလက်ဖက်ရည်ကော်ဖီဆေးလိုက်တဲ့အရက်တို့ဟာလူသားမျိုးစုမှာရှိနေစေစွမ်းအင်မီးညွန့်ကလေးကိုအလေးအမြန်ငိမ့်တတ်နေတယ်။သားနဲ့ချီတဲ့ဂါလန်ရှိအရက်တွေကိုနှစ်စဉ်နှစ်တိုင်းတောက်သုံးနေကြတဲ့လူတွေများစွာရှိပါတယ်။ဆေးလိုက်အတွက်ဒေါ်လာသန်းနဲ့ချီပြီးသုံးနေကြတယ်။အပျော်ပါလိုက်စားမှုအတွက်စင်ဆက်မပြငွေကိုဖြုံတီးနေကြတဲ့အတွက်ကြောင့်သူတို့ရဲ့သားသမီးတွေမှာအဝတ်အစားချို့တက်ပြီးပညာရေးကိစ္စမှာနှောင့်နှေးလျက်ရှိကြတယ်။ဒီအရာတွေကိုတောက်သုံးနေသည်မကာလပတ်လုံးလူအဖွဲ့အစည်းရဲ့မှန်ကန်တဲ့အခြေအနေကိုဘယ်အခါမှရောက်နိုင်တော့မှမဟုတ်ပါဘူး။မူးယစ်ထုံတိုင်းစေတဲ့ရမကာတွေဟာအာယုံကြောတွေကိုနိုးကြားထကြွစေပြီးအုံနောက်ကိုထုံထိုင်းစေပါတယ်ဒီအထဲမှာလက်ဖက်ရည်နဲ့ကော်ဖီနှမျိုးစလုံးဟာလဲကျန်းမာရေးကိုအထူးထိခိုက်စေတယ်ဒါကြောင့်လူတွေဟာစားသုံးတဲ့အစားအစာတွေကိုဂရုတစိုက်ရွေးချယ်စားသုံးသင့်ပါတယ်အာဟာရရှိပြီးခွန်အားကိုဖွံ့ဖြိုးစေမယ့်အစာတွေကိုစားပြီးစိတ်နှလုံးငြိမ်သက်မှုကိုထိမ့်သိမ်းစောင့်ရှောက်ရမယ်အလိုရမက်တွေနောက်ကိုလိုက်ဖို့စိတ်မတည်မငြိမ်ဖြစ်မလာမဲ့နေရာမှာစိတ်ကိုငြိမ်သက်အောင်ထားရှိရမယ်။လက်ဖက်ရည်ဟာအားကြွပစ္စည်းတစ်ခုလိုလှုပ်ရှားပါတယ်။အတိုင်းအတာတစ်ခုအထိမူးယစ်စေနိုင်တယ်။တခြားရေပန်းစားနေတဲ့အဖျော်ရမကာတွေဟာလည်းပဲထိုနည်းတူပဲဖြစ်တယ်။တောက်လိုက်တာနဲ့တပြိုင်နက်မြူးကြွလာတဲ့အစာအိမ်မှာရှိတဲ့အာယုံကြောတွေနိုးထလာတယ်။ဒါကြောင့်အုံနောက်လည်းပူလာတယ်နှလုံးမှာလဲလှုပ်ရှားမှုတွေဖြစ်လာပြီးတကိုယ်လုံးမှာစွမ်းအင်တွေဖြစ်ပေါ်လာတယ်။မောပောင်းမှုတွေပပျောက်ပြီးတော့ခွန်အားတိုးပွားသလိုခံစားလာရတယ်။အသိဉာဏ်တွေထက်မြက်လာပြီးတွေးတော်ဆင်ခြင်တတ်မှုဟာပိုပြီးရှင်းလင်းလာတယ်လို့ထင်ရတယ်။ဒါကြောင့်လူသားတွေအတွက်ဒီအရာတွေဟာကောင်းတယ်လို့အထင်ရှိကြတယ်။ဒါပေမဲ့အဲ့ဒီထင်မြင်ချက်တွေဟာမှားပါတယ်။ခန္ဓာကိုယ်ကိုမဖွံ့ဖြိုးစေနိုင်ပါဘူး။အစာကိုခြေပြီးခန္ဓာကိုမဆုပ်ယူမိမှာပဲသူတို့ဟာအစွမ်းပြကြတယ်အာရှိလာတယ်လို့ထင်ရတဲ့အရာတွေဟာလည်းအာယုံကြောတွေကိုနိုးဆွခြင်းတက်တက်တာဖြစ်နေတယ်အာနိသင်ကုံသွားတဲ့အချိန်မှာတဘာဝအတိုင်းမဟုတ်တဲ့အင်အားစုတွေဟာငြိမ်သွားပြီးမောပန်းနွမ်းလျချင်းသာအပတ်တင်ခံစားရပါတော့တယ်ဒီအရာတွေကိုစင်ဆက်မပြတုံးဆောင်ခြင်းကြောင့်ခေါင်းကိုက်တာတွေအိမ်မပျော်တာတွေနှလုံးခုန်မှုမြန်လာတာတွေအစာမကြေတာကြောက်ရွံ့တုန်လှုပ်မှုတွေနဲ့တကွမကောင်းတဲ့ဝေဒနာတွေကိုဖြစ်ပေါ်ခံစားစေရပါတယ်။မောပန်းနေတဲ့အာယုံကြောတွေဟာငြိမ်သက်စွာအနားယူဖို့လိုအပ်ပါတယ်။ကော်ဖီလက်ဖက်ရည်နဲ့မိုးရထုံတိုင်းစေတဲ့ရမကာတွေတောက်ချင်စိတ်ဟာဘယ်အရာကမှထိမရတဲ့အထိဆွဲမြဲသွားတတ်ပါတယ်။နောက်ပိုင်းမှာနွမ်းလျထုံထိုင်းမှုကြောင့်တုတ်ပြန့်ကျဲမပေးနိုင်တော့တဲ့အထိပိုပြီးပြင်းထန်တဲ့အာကြွဆေးတွေကိုအဲ့ဒီလူတွေဟာတောင်းတလာပါတယ်ဆိုတဲ့အကြောင်းအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှကျန်းမာရေးအတွက်အကြံပေးတင်ပြလိုက်ပါတယ်
တော်ရရှိများရှင်တရားဒေသနာတော်ကိုသိခါတော်ရဓမ္မဆရာဦးတိမ်မောင်ဆဲမဟောကြားဝင်ငါပြီมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အာယူကြပါစို
့။ချစ်တော်မိတ်ဆွေများဒီနေ့တော့ဆက်လက်ပြီးတော့မိတ်ဆွေတို့နဲ့အတူတွေ့ဆုံခွင့်ရတဲ့အတွက်ကြောင့်အလွန်မှပင်ဝမ်းမြောက်ပါတယ်။မိတ်ဆွေတို့ဒီနေ့ဆက်လက်ပြီးတော့ပေးသွားမယ့်သတင်းစကားကတော့အိမ်မက်ရာဇဝင်တဲကအစဉ်စဉ်ထွက်ပေါ်လာသောနိုင်ငံများဆိုတဲ့အကြောင်းအရာကိုဆက်လက်ပြီးတော့ပေးသွားမှာဖြစ်ပါတယ်။အဲတော့နေဘုခနိတာမင်းကြီးရဲ့အိမ်မက်ရာဇဝင်ကိုဖော်ပြနေတဲ့ဒံယေလဆိုရှင်တော့ဒီနေ့ကျွန်တော်ကျမတို့ကိုဆက်လက်ပြီးတော့ပြောပြနေပါတယ်။ဘုရားသခင်ကသူ့ပေါ်မှာအိမ်မက်ယူပါယူအပြည့်ပြန်ပေးခဲ့တဲ့ဒီအိမ်မက်ရဲ့အိမ်မက်နဲ့အိမ်မက်ရဲ့နေတိတ်ပဲတွေကိုယနေ့တရက်ပြီးတရက်ဖော်ပြနေပါတယ်။ဒီဖော်ပြချက်တွေကိုကျွန်တော်နားဆင်ရတဲ့အခါမှာဘုရားသခင်ရဲ့အလိုတော်ဘုရားသခင်ရဲ့ပြောပြခဲ့ထားတဲ့အရာတွေကဧကံမုတ်ချမြေကြီးလက်ခတ်မလွဲဖြစ်ပြက်လာတဲ့အရာတွေဖြစ်တယ်ဆိုတာကိုကျွန်တော်တို့သိရှိသွားဖို့ဖြစ်ပါတယ်เนาะထို့နောက်မြေတစ်ပြင်လုံးကိုအုပ်စိုးသော ကျေးဝါနိုင်ငံဒီဟုသောတတရနိုင်ငံတည်ထောင်လိုက်မယ်လို့ဟောထားပါတယ်နော်ဟောထားတဲ့အတိုင်းပဲဖြစ်လာသလားတကယ်ပဲဖြစ်လာပါတယ်မိတ်ဆွေနော်အလွန်ထမ်းမြတ်တဲ့ဗိုလ်ချုပ်ကြီးအလက်ဇန္ဒရာဟာဆိုရှင်ပေရတိဘုရင်ဖြစ်သူတတရမြောက်ဒါရိမင်းကြီးကို BC 331မှာဆိုရှင်နော်အာဘဲလာဆိုတဲ့တိုက်ပွဲမှာနိုင်လိုက်တဲ့ခါမှာဒီကြိုတင်ဟောထားတဲ့ကျေးဝါနိုင်ငံဖြစ်တဲ့ဝမ်နဲ့နော်လက်နှစ်ဖက်အကြောင်းအရဆိုချင်းပြေဆုံးသွားပါတယ်เนาะအဲ့ဒီချိန်မှာပဲတတိယနိုင်ငံဖြစ်တဲ့ဟီတတနိုင်ငံပေါ်ထွက်လာခဲ့ပါတယ်အလက်ဇန္ဒားဆိုချင်းတော့အသက်25နှစ်အရွယ်မှာအလွန်ကျယ်ပြန့်လာတဲ့အင်ပါယာကြီးကိုသူအရဆိုချင်းအုပ်စိုးခဲ့တယ်အလက်ဇန္ဒားကိုမသိတော်သူမရှိဘူးလို့เนาะဟီတတဂရိပညာရှင်အိုင်ရီယန်ကဆိုချင်းဆက်ပြီးတော့ပြောပါသေးတယ်เนาะအဲ့ဒီချိန်တုန်းကဟီတတချီလီယန်တသုံးတဲ့ဒိုင်းလွားတွေဟာဆိုရှင်ဘာနဲ့ပြုတ်လုထားတယ်ဆိုတော့ကျေးဝါနဲ့ပြုတ်လုထားတာကိုတွေ့ရပါတယ်ဒီနေရာမှာဆိုရှင်နေဘုခနေသာမင်းကြီးမြင်မဲ့ခဲ့တဲ့ကျေးဝါနဲ့တူတဲ့တတိယနိုင်ငံနဲ့ဆိုက်ဆိုက်မြိုက်မြိုက်တိုက်ဆိုင်နေပါတယ်အလက်ဇန္ဒားဆိုရှင်တော့အသက်33နှစ်မပြည့်ခင်လေးပါပဲအဖျားယောဂါကြောင့်သေဆုံးသွားခဲ့ပါတယ်သူအုပ်စိုးခဲ့တဲ့နိုင်ငံကြီးဟာလည်းပဲအားနဲ့လာပြီးတော့အပိုင်ပိုင်ကွဲသွားခဲ့တယ်အဒီလိုနဲ့ဇွန်လ22ရက်နေ့ BC 168မှာခုနှစ်မှာတို့ရှင်ပတ်နာဆိုတဲ့တိုက်ပွဲမှာဟီရတလူမျိုးတွေမရှူးမလနဲ့ကြာရှုံးခဲ့ရပါတယ်။နောက်ဆုံးအလက်ဇန္ဒားဘုရင်ကြီးနတ်ရွာဆံပြေးတဲ့နောက်မှာ196နှစ်လောက်မှာတို့ရှင်တော့အဲဒီအင်ပါယာကြီးကတော့ပြိုပြက်ပြိုကျပြီးတော့ပျက်စီးသွားခဲ့ပါတယ်။ဘုရားဟောထားတဲ့ကမ္ဘာနိုင်ငံကြီး၄ခုမြောက်ပေါ်ထွန်းလို့လာပါပြီအလွန်ကြောက်စရာကောင်းတဲ့နိုင်ငံဖြစ်ပါတယ်เนาะပထမနိုင်ငံကကျွန်တော်ရွှေနိုင်ငံဘာပလုံနိုင်ငံတတိယနိုင်ငံဒုတိယနိုင်ငံတော့မေရီပရိသိနိုင်ငံเนาะကျွန်တော်တို့ငွေနိုင်ငံဖြစ်ပြီးတော့အခုတတိယမြောက်နိုင်ငံကတော့ဟီရတနိုင်ငံဖြစ်တဲ့เนาะဒီအလက်ဇန္ဒားဦးဆောင်ခဲ့တဲ့နိုင်ငံဖြစ်တယ်အခုစတုထားမြောက်နိုင်ငံကဆိုရှင်အလွန်ကြောက်စရာကောင်းတဲ့နိုင်ငံဖြစ်ပါတယ်ဘလောက်ကြောက်စရာကောင်းတယ်ဆိုတော့ဒီနိုင်ငံဟာတို့ရှင်ကဘာပေါ်မှာရက်ဆက်ကြမ်းကြုတ်တဲ့နေရာမှာပထမပဲเนาะတတိယနိုင်ငံဖြစ်တဲ့ဟီလက်တနိုင်ငံကြီးကြိုးကျပျက်စီးသွားတဲ့နောက်မှာပေါ်ထွန်းလာတဲ့စတုတ္ထနိုင်ငံကြီးဟာအလွန်မှပင်ရက်ဆက်ကြမ်းကြုတ်တဲ့နိုင်ငံတနိုင်ငံဖြစ်ပါတယ်เนาะဒီနိုင်ငံနဲ့ပတ်သက်လို့ကတော့ဒံယေလဘယ်လိုဖော်ပြထားတယ်ဆိုရင်ဒံယေလနဂါတိကြံခိုင်းနှစ်အငယ်40မှာတို့ရှင်စရုဒနိုင်ငံသည်တန်ကဲ့သို့ခိုင်မာသောနိုင်ငံဖြစ်လိမ့်မည်။တန်သည်အခြားသောယာရှိသမျှတို့ကိုချိုးဖဲ၍နိုင်တဲ့ကဲ့သို့စရုဒနိုင်ငံသည်ချိုးဖဲနှိပ်စက်ခြင်းကိုပြုလိမ့်မည်။အဲ့ဒီနိုင်ငံကြီးကိုအုပ်စိုးခဲ့တဲ့ဘုရင်တွေဟာမိမိကိုယ်ကိုဖျားလို့ခေါ်ပြီးတော့တိုင်းသူပြည်သားတွေကိုလည်းဖျားတစုလို့ကိုးကွယ်ခိုင်းပါတယ်။နားမထောင်တဲ့သူတွေကိုလှလှလေးဒုက္ခပေးတယ်။နော်ဒီလိုရှင်အဲ့ဒီလိုယောမအုပ်ဆိုးတဲ့အချိန်မှာအလွန်မှအရေးကြီးတဲ့ဖြစ်ရကြီးနှစ်ခုပေါ်ပေါက်လာခဲ့တယ်။ဒါကြောင့်စတုထနိုင်ငံဆိုရှင်အကြံတန်းဆုံးအခက်ထန်ဆုံးအဲ့ဒီချိန်ခါမှာဆိုရှင်တကယ်ပဲနိုင်ငံသူနိုင်ငံသားတွေဟာဆိုရှင်တော့ဘုရင်တွေကိုဖျားလို့ပဲကိုးကွယ်နေရတယ်။နော်အခြားဖျားမရှိဘူးဘုရင်ပဲဖျားပဲ။နော်အဲ့ဒီနိုင်ငံဟာယောမနိုင်ငံဖြစ်ပါတယ်။ဒါကြောင့်အဲ့ဒီဖြစ်ရအဲ့ဒီလိုမျိုးယောမနိုင်ငံအုပ်ဆိုးတဲ့အချိန်ခါမှာအလွန်ရေးကြည့်တဲ့ဖြစ်ရက်နှစ်ခုပေါ်ပေါက်လာတယ်။အဲ့ဒီဖြစ်ရက်နှစ်ခုတည်းကတစ်ခုကတော့ခရစ်တော်ဘက်လင်မြို့မှာမွေးဖွားလာခဲ့တယ်။ဘလောက်အံ့ဩဖွယ်ကောင်းမလဲ။တစ်ဆင့်ပြီးတစ်ဆင့်ပြောင်းလဲလာတဲ့ကမ္ဘာအရာဇဝင်သမိုင်းမှာဆိုရှင်တော့ယောမနိုင်ငံကြီးခက်ထန်ကြမ်းတမ်းပြီးတော့တကယ်ပဲကြမ်းတမ်းတဲ့နိုင်ငံကြီးကြမ်းကြုတ်တဲ့နိုင်ငံကြီးတည်ထောင်တဲ့အချိန်ခါမှာခရစ်တော်ဘက်လင်မြို့မှာမွေးဖွားခဲ့ပါတယ်နံပါတ်1တစ်ချက်ကတော့ယောမဘုရင်တဦးဟာဆိုရှင်နှစ်နှစ်အောင်ယောက်ျားလေးရှိသမျှကိုတတ်စီခဲ့တယ်သူ့ရည်ရွယ်ချက်ကတော့ခရစ်တော်ကိုတတ်ဖို့ပါနောက်နံပါတ်2တစ်ချက်ကတော့နောက်တစ်ခုကဘာလို့ပြောထားလဲဆိုတော့ယူဒာပြည်ကိုအုပ်ချုပ်တဲ့ဘုရင်ခံတဦးဟာဆိုရှင်ခရစ်တော်ကိုတည်တံပေးခဲ့ပါတယ်ယောမစစ်သားတွေဟာခရစ်တော်ကိုလဝါးကားတိုင်းမှာတင်ပြီးတော့ရရဆက်ဆက်နဲ့တပ်ဖြတ်ခဲ့ပါတယ်။ဒါက အဲ့ရောမနိုင်ငံခေတ်မှာဆိုရှင်တကယ်ရက်ဆက်ကြမ်းကြုတ်ခဲ့ပါတယ်အဲ့ဒီရက်ဆက်ကြမ်းကြုတ်တဲ့နိုင်ငံခေတ်မှာပဲကျွန်တော်တို့ကိုကယ်တင်မဲ့ကယ်တင်ရှင်ယေရှုခရစ်တော်ကမွေးဖွားခဲ့တယ်အဲ့ဒီရောမခေတ်မှာပဲယေရှုခရစ်တော်ကဆိုရှင်လက်ဝါးကားထဲမှာအသေးသက်ချင်းခံခဲ့ရပါတယ်နော်ခရစ်တော်ကိုမြုပ်နှံထားတဲ့ဂူကိုလည်းပဲသူတို့ပဲတစိမ့်ခတ်ခဲ့ပါတယ်ရောမနိုင်ငံပြေးတဲ့ခါမှာကဘာကြီးကိုနိုင်ငံအုပ်ဆိုးတဲ့စနစ်မရှိတော့ပါဘူးနော်ဒန်ယေလခန်းကြီးနဲ့အငယ်41 43မှာဒန်ယေလဘယ်လိုရေးထားတယ်ဆိုရင်ရုပ်ထုဤခြေနှင့်ခြေချောင်းတို့သည်တရွတ်တစ်ပိုင်းတန်တစ်ပိုင်းရှိသည်ကိုမြင်တော်မူသည်ကိုအချင်းချင်းကွဲပြားသောနိုင်ငံဖြစ်လိမ့်မည်တရွတ်နှင့်တမယောနောနိုင်တဲ့ကဲ့သို့နိုင်ငံသားတို့သည်အခြားသောလူမျိုးတို့နှင့်ပေါင်းဖော်ကြလိမ့်မည်သူတို့ဒီအချင်းချင်းပေါင်းပေါ်လို့မသိနိုင်ကြ။တနည်းအားဖြင့်ပြောရရင်ပြင်စမနိုင်ငံတနိုင်ငံပေါ်ပါမှာမဟုတ်ဘဲနဲ့တန်နဲ့တူတဲ့ယောမနိုင်ငံကြီးမှာဆိုရှင်နိုင်ငံပေါင်းမြောက်များစွာဆိုရှင်ပေါ်ပေါက်လာမှာဖြစ်ပါတယ်။နှစ်ပေါင်း600ကျော်အုပ်ဆိုးခဲ့တဲ့ယောမတန်နိုင်ငံကြီးဟာဆိုရှင်အခုတော့အကွဲကွဲအပြားပြားဖြစ်ကုန်ပါပြီ။စီးစိမ်ရင်မှုချင်းနိုင်ငံရေးကမောက်ကမဖြစ်ချင်းဟာဆိုရှင်လုံးဝစိတ်တက်ပြက်ပြားမှုများကြောင့်ယောမနိုင်ငံကြီးဟာအင်အားယုံနေတာပြီးတော့မငြိမ်မသက်နဲ့ဖြစ်လာခဲ့ပါတယ်။အဲ့ဒီချိန်ခါမှာလူကြီးများဆိုရှင် AD 351မှာ486အတွင်းမှာဆိုရှင်ယောမနိုင်ငံအတွင်းကိုချင်းနှင်းဝင်ရောက်လာတဲ့ခါမှာယောမနိုင်ငံကြီးဟာလူကြီးတွေရဲ့သားကောင်တွေဖြစ်ခဲ့ရပါတော့တယ်။အဲ့ဒါချစ်တော်မိတ်ဆွေတို့ဘုရားသခင်ဟာတကယ်ပဲအစင်းအစင်းနဲ့နိုင်ငံတွေကူးပြောင်းလာခဲ့တယ်ဘာဗလုန်ကနေမှမေရီပရိသိနိုင်ငံမေရီပရိသိကနေကနေမှဆိုရှင်ကျွန်တော်တို့ဆက်လက်ပြီးတော့ပြောင်းလဲလာရင်ပြောင်းလဲလာရင်လည်းနောက်ဆုံးတော့တကယ်ကြမ်းတမ်းပြီးတော့ခက်ခံပြီးတော့ကြမ်းကြုတ်တဲ့နိုင်ငံကြီးဖြစ်တဲ့ယောမနိုင်ငံပေါ်ပေါက်ခဲ့တယ်။အဲ့ဒီယောမနိုင်ငံခေတ်မှာပဲထူးခြားတဲ့အချက်နှစ်ချက်ကိုဘယ်တော့မှမမိပါနဲ့။အဲ့ဒီယောမခေတ်ယောမနိုင်ငံမှာပဲယောမအင်ပါယာခေတ်မှာပဲခရစ်တော်မွေးဖွားလာခဲ့ပါတယ်။ယောမအင်ပါယာခရစ်ထဲမှာပဲခရစ်တော်ကိုလဝါကားတယ်မှာယောမစစ်သားတွေကရရဆက်ဆက်နဲ့တပြတ်ခဲ့ပါတယ်။အဲဒါကျွန်တော်တို့ရဲ့ကဲတင်ခြင်းကယောမခင်မှာကြမ်းကြုတ်တဲ့ခင်မှာမွေးဖွားခဲ့တဲ့ကဲတင်ခြင်းဖြစ်ပါတယ်။အဲဒါချစ်တော်မိတ်ဆွေတို့ဒီနေ့ဒီသတင်းစကားတွေကိုကျွန်တော်ကြားနာရတဲ့အခါမှာဖခင်သခင်ကဒီပြဿနာတွေကြားတဲ့ကနေမှဘယ်လိုပဲပုံဖြစ်ပေါ်လာသလဲဆိုတာကိုတစ်ခုပြီးတစ်ခုကျွန်တော်တို့ကိုဖော်ပြခဲ့တယ်။တစ်ခုပြီးတစ်ခုကျွန်တော်တို့ကိုပြောပြခဲ့တဲ့ဒီအိမ်မက်ရာဆိုရင်ကယနေ့ကျွန်တော်တို့အတွက်ဖြစ်တယ်ဒီအိမ်မက်ရာဆိုရင်ကကျွန်တော်တို့အတွက်ဘုရားသခင်ကစိုးရုံပုံမပင်နဲ့ပုံမို့ပြီးတော့ကျွန်တော်တို့ဘုရားနဲ့တူလက်တွဲနိုင်ဖို့ဘုရားသခင်ရဲ့အစီအစဉ်တွေကိုသိရှိပြီးတော့ကျွန်တော်တို့ကပုံမို့ပြီးမှခံယူပြီးတော့ဘုရားသခင်ရဲ့အစီအစဉ်ကိုကျွန်တော်လက်ခံနိုင်ဖို့ရန်အတွက်ကျွန်တော်တို့ကအားပေးတိုက်တွန်းထားပါတယ်အဲချစ်တော်မိတ်ဆွေတို့ဒီနေ့ဘုရားဘက်မှာတစ္ဆာရှိပါဘုရားနဲ့လက်တွဲပါဘုရားသခင်ရဲ့အစီအစဉ်ကိုကျွန်တော်တို့လိုက်နာပါဘုရားသခင်ကဆိုရှင်ကျွန်တော်တို့အတွက်ဘယ်တော့မှမကောင်းတဲ့အစီအစဉ်ကိုမပေးဘူး။ဘုရားသခင်ကကောင်းတဲ့အရာတွေနဲ့တူစီစဉ်တကြဖော်ပြပေးတဲ့ဘုရားဖြစ်တယ်။အနာဂတ်မှာဘာတွေဖြစ်လာမလဲဆိုတာကိုဆက်ပြီးတော့ဘုရားသခင်ကဖော်ပြနေပါတယ်။ဒါကြောင့်မကြမီကဘာကြီးကုံဆုံးတော့မယ်။ကဘာကြီးဆုံးကမ်းမှာဆက်လက်ပြီးတော့ဘာတွေဖြစ်ပေါ်လာမလဲဆိုတာကိုနောက်တည့်ရက်မှာကျွန်တော်ဆက်ပြီးတော့သွားရအောင်။အဲဒါအိမ်မက်ရာဇဝင်တဲကပြင်စမနိုင်ငံအကြောင်းကိုတော့မနေ့ပြန်မှာဆက်တဲ့နာတော်တာဆင်ရမှာဖြစ်ပါတယ်။ဒီနေ့တော့ဒီလောက်နဲ့ပဲကျွန်တော်အဆုံးသတ်ကြပါစို့။ချစ်တော်မိတ်ဆွေများအားလုံးတောရရှင်များအားလုံးပေါ်ဖခင်ကသခင်ကြောဝါများပြစွာကောင်းချီးမင်္ဂလာတောင်းချပေးပါစေ
ဒါတို့ချန်တဲမှာစိတ်ပန်းပင်ရှိပါတယ် ဟုတ်လားလင်းလင်းအဲ့ဒီစိတ်မင်းမင်းကအပွင့်ပွင့်မီလားကွဲ
့ဟုတ်ကဲ့အပွင့်ပွင့်ပါလေမမချစ်စု
ကဲဒါဆိုတားရဲ့ channel ကစိတ်မင်းပွင့်အရာလေးတွေကဘာအကြောင်းလဲကွဲ့
ဘာလို့ channel ကစိတ်မင်းပွင့်လေးတွေရဲ့အကြောင်းကအနီရောင်ပါမမချစ်စုရဲ့
ဟုတ်လားကဲဒါနဲ့သမီးလေးလုံးလုံးတို့ channel မှာလဲစိတ်မင်းမင်းစိုက်ထားသေးလား
ဟုတ်ကဲ့မမချစ်စုပေါ်ဆိုင်ထားတဲ့စိတ်ပန်းမရှိပါနဲ့
။အော်ဟုတ်လား။ဒါဆိုရင်တမိချန်နဲ့ကစိတ်မင်းမင်းလေးကဘာယောင်လေးတွေလဲ
။အဝါယောင်လေးပါမမချစ်စု
။ဒါဆိုရင်စိတ်မင်းပွင့်လေးတွေပွင့်နေတဲ့အချိန်မှာတားတော့တမိတို့ချန်လေးတွေကတိတ်မှနေမှာပဲနော်။မမချစ်စုလေ။မမချန်နဲ့မှာဖတ်ချင်တာပဲ
။တမိနာကလေးနိုင်သေးတယ်
။အော်ဒါနဲ့စိတ်မင်းမင်းကိုစိတ်မင်းအသီးကနေမျိုးစိတ်ယူရတယ်ဆိုတော့အဲ့ဒီစိတ်မင်းသီးကိုကြိုကြရင်မမချစ်စုကိုကောက်ပေးသားကြအောင်နော
်ဟုတ်ကဲ့ပါမမမမချစ်စုစိတ်ပန်းအသီးကနေဘယ်လိုလုပ်ပြီးဆက်ရမှာလဲ
အေးကွယ်လင်းလင်းမေးတာမှန်နေကွယ်စိတ်မင်းသီးရတာမျိုးစိတ်ကိုအညံ့ဖောက်ပြီးဆွတ်ဆွတ်တဲ့မြေဩဇာထဲမှာလှလှလှမြုပ်ထားရတယ်လေအညံ့ပေါက်လာတဲ့အစိတ်ကိုမိုးဥကြခြင်းရောက်မှပြိုခင်းထဲမှာနှစ်နှစ်လောက်ဆက်ရတယ်နောက်တော့မှကိုဆိုင်ချင်တဲ့နေရာမှာရွှေ့ဆိုက်ရတယ်လေ
မမချစ်စုပြောတယ်လို့မျိုးဟုတ်မယ်တမီးရဲ့ဖူဖူအဲ့လိုမျိုးဆိုက်တာတွေ့ဘူးတဲ့
ဟုတ်လားစိတ်မင်းပြောပင်လေးတပင်ကတမီးရဲ့ဖူဖူစီမှာတောင်းပေးနော
်ဟုတ်ကဲ့ပါမမတမီးဖူဖူစီမှာမမဆိုက်ဖို့အတွက်ပြောပင်လေးတောင်းပေးပါမယ
်ငိုကောင်းကင်အရာရ
ာခလေးတို့ရဲ့အိမ်မှာစိတ်မင်းမင်ကိုစီရှိကြတယ်ဆိုတော့ခလေးတို့အနေနဲ့စိတ်မင်းမင်ကိုစိတ်ဝင်စားမှုရှိသလားမရှိဘူးလားဆိုရသိရအောင်မမချစ်စုမိကုံးလေးတစ်ခုမေးမယ်နော
်ဟုတ်ကဲ့မေးပါမမချစ်စု
ဟုတ်ပါပြီဒါဆိုရင်မေးမယ်နော်စိတ်မင်းရွက်နဲ့စင်တူတဲ့အရွက်တစ်မျိုးရှိရဲ့ကွအဲ့ဒီအရွက်ကဘာရွက်တင်များဖြစ်မလဲကွမ
ကြီးရွက်ပါမမချစ်စု
ဟုတ်ကဲ့ကလေးတို့ကအသက်ငယ်ပေမဲ့ဘဟုတုတရှိကြလိုက်တာ
ဒါကမေမေပြောတာကြားဘူးလို့ပါသမီးကတော့ဘဘပြောတာကြားဘူးလို့ပါအ
ေးကွကလေးတို့ကလူကြီးသူမတွေပြောပြတဲ့စကားတွေကိုတေချာမှတ်သားနားထောင်ကြတာလေ
။သမီးနာမလဲနိုင်သေးတယ်။
ကလေးတို့လေစိတ်မင်းပင်ကတစ်နှစ်လုံးဆိုင်းလန်းပြီမဲ့အရေးကောင်းတဲ့အပင်မျိုးတော့မဟုတ်ဘူးပေါ့။ဒါပေမဲ့လေစိတ်မင်းပင်ကနေလှပတဲ့ပန်းမှုလေးတွေကိုပွင့်လို့လူတွေကပန်းမိတမျိုးနေနဲ့စိုက်ပျိုးကြခြင်းဖြစ်တယ်ခွင့်။ဒါကြောင့်မို့စိတ်မင်းပင်လေးတွေပွင့်နေခြင်းလားအင်မတန်မှလှပတဲ့အပွင့်လေးတွေကိုကြည့်ပြီးလူရဲ့ရင်ထဲမှာကြည်နုပီတီဖြစ်ရတယ်မဟုတ်လားလှပတဲ့ပန်းလေးတွေကိုကြည့်ပြီးဘယ်သူကမှမချီးမမဲ့မနေနိုင်ကြဘူးကွတွေ့မြင်သူတိုင်းကချီးမွမ်းကြရတယ်လေ
ဟုတ်ပါတယ်မမချစ်စုဒါကြောင့်ခူခူကသူဆိုင်ခဲ့တဲ့စိတ်ပန်းပြင်ကပန်းတွေပွင့်တိုင်းအငဲချီးချူးပါတယ
်အေးကွအဲ့ဒီလိုပဲပေါ့ကလေးတို့ကိုသူတစ်ပါးကချီးမွမ်းကုန်ပြတဲ့စကားလေးတွေပြောဆိုသေးလို့ကလေးတို့ကစိတ်မင်းပွင့်လေးလို့ဖြစ်ကြရမယ်နော်
။ဒါတို့ကဘယ်လိုလုပ်စိတ်ပန်းပွင့်လို့ကြည့်ရမှာလဲမမကျေစုရဲ
့။အော်ဒီလိုပါကွယ်။တန်းလေးတွေကလေသူ့အနှံ့နဲ့သူမဟုတ်လား။ဒီတော့ကလေးတို့ကလည်းအကူအညီလိုအပ်နေသူတွေကိုအကူအညီလှောက်ဆောင်ပေးရမယ်လေ။ဒီလိုလှောက်ဆောင်ပေးမှုတွေကကလေးတို့ကိုပိတ်ဆို့နိုင်တဲ့အလားတရားလေးတစ်ခုဖြစ်တယ်ကွယ်။ဒါမှကလေးတို့ရဲ့ကြိုးစားလှောက်ဆောင်မှုတွေကိုတွေ့ရတော့ကလေးတို့ကိုဘယ်သူကမှမချီးမွမ်းမဲ့မနေနိုင်ကြဘူးပေါ့အဲ့ဒီလိုအတိတ်ပဲမျိုးကလေးတို့ကိုမမချစ်စုကပြောပြပေးချင်တာပါကွယ
်ဟုတ်ကဲ့ပါမမချစ်စုဒါတို့သမီးတို့နားလဲပါပြီအလားတရားဆိုတဲ့အတိတ်ပဲကိုလည်းသိသွားပါပြီမမချစ်စု
အေးကွယ်လိမ္မာလာတဲ့ကလေးတို့ဘဝလေးအောင်မြင်မှုတွေနဲ့ပြည့်စုံကြလို့မမချစ်စုကစူးမှန်တန်ပေးလိုက်ရတယ်
တော်တော်ရှင်များရှင်မြမဆွေစုံချမ်းအတွင်းငားမှစိန်မန်းပြည်အကြောင်းကိုကျမတို့မျှော်လင့်ခြင်းအတန်မှထောက်နှုတ်တင်ဆက်ပေးခဲ့ခြင်းဖြစ်ပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင
်ဒီကဘာကြီးမှာမမြင်နိုင်သေးဘူး
တာတော့ပြန်
တော်ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါတယ်ရှင်
။တော်တော်ရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 456 296 336နဲ့39 98 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါလေရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 86 116တို့ဆက်သွယ်မြင်းမြန်းနိုင်ပါလေရှင်
။ဒေါက်တာရှင့်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့ဒေါက်တာရှင့်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။